American Whiskey တင်သွင်းမှုကို EU ဥရောပသမဂ္ဂနိုင်ငံတွေကအခွန်50ရာခိုင်နှုန်းကောက်ခံတာဟာအတော့ကိုဆိုးရတယ်လို့ပြောပြီး EU ကနေ Wine, Champagne နဲ့တခြားယမကာတွေတင်သွင်းမှုကိုအခွန်200ရာခိုင်နှုန်းကောက်မှာဖြစ်ကြောင်းAmerican သမ္မတ Donald Trump ကကြေညာပြေးနေမှာချိန်ချောက်လိုက်ပါတယ်။ EU ရဲ့အခွန်အခောက်ဌာနတာဝန်ရှိသူတွေဟာကမ္ဘာပေါ်မှာရန်လိုဆုံးတဲ့ရိုင်းစိုင်းဆုံးအာဏာပိုင်တွေရဲ့ပါဝင်ချောင်းနဲ့သူတို့ရဲ့အဓိကရည်ရွယ်ချက်က American ကိုစီးပွားရေးအသာစီးရဖို့ဖြစ်ကြောင်းသမ္မတ Trump က Truth Social Media မှာရေးပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးသမ္မတအင်ဂျူသတင်းစာရှင်းလင်းပွဲမှာသတင်းတောက်တွေကမေးမြန်းရမှာတော့ Trump က American ကနှစ်ပေါင်းများစွာဆုံးရှုံးခဲ့ရတာဖြစ်ပြီးအခုအဆုံးမခံနိုင်တော့ကြောင်းနဲ့အလူမီနီယံဖြစ်စေ၊တန်မဏိဖြစ်စေ၊ကားပဲဖြစ်စေအခွန်ကောက်မဲ့ကိစ္စကိုပြန်ပြီးမပြန်ဘူးလို့လည်းပြောပါတယ်။သမ္မတထရမ့်ဟာပြီးခဲ့တဲ့လထဲမှာမက္ကဆီကို၊ကနေဒါ၊တရုတ်နဲ့ EU လို့အမေရိကန်ရဲ့အကြီးဆုံးကုန်သွယ်ဘက်တွေနဲ့အခွန်အပြန်အလှန်ကောက်ပြီးအခွန်ဆစ်ခင်းနေတာပါ။ဒါအမေရိကန်နိုင်ငံနဲ့အထူးသဖြင့် Fentanyl လို့မူရစ်ဆေးတွေမက္ကဆီကိုနဲ့ကနေဒါဘက်ကဝင်နေလာတာကြောင့်ဖြစ်ကြောင်းနဲ့တခြားနိုင်ငံတွေမှာဖွင့်ထားတဲ့ဆက်မှုထုတ်ကုန်လုပ်ငန်းတွေအကုန်ပိတ်ပြီးအမေရိကန်မှာလာဖွင့်အောင်လုပ်တာဖြစ်တဲ့အတွက်အမေရိကန်မှာလောက်ကန်တွေပိုးပြီးဖန်တီးနိုင်မယ်လို့လည်းပြောပါတယ်